ဟောင်ကောင်ဒီမိုကရေစီဆန္ဒပြသူတွေနဲ့တရုတ်နိုင်ငံသားပြော့ပြောင်းမြင်တာတဲ့အခြေအခုရတဲ့အထိအမေရိကန်နဲ့တရုတ်ကြားပုံစံရေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့နှောင့်နှေးနေနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါ့အပြင်တရုတ်နဲ့ဟောင်ကောင်ဆန္ဒပြသူတွေကြားညှိနှိုင်းတာမှာသူကိုယ်တိုင်ဝင်ပြီးဆက်ဆက်ပြေးနိုင်ပါတယ်လို့လည်းဆိုပါတယ်။နိုင်ငံသားပုံစံရေးစစ်ပွဲဆင်ရာဆုံးသက်ရေးဆက်ဆက်ဆွေးနွေးနေကြတာမှာတရုတ်အပေါ်သူ့အစိုးရကဒါကြီးရနေပြီဆိုပြီးသမ္မတထရမ့်ကထွက်ကြမှာပုံသူနေကြရှိပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာသူ့လူမှုအပေါ်တိတ်ကိုလေးစားသူဖြစ်ပြီးသမရရှိကတော့ဟောင်ကောင်ပြည်ထနာကိုအမြန်ဆုံးနဲ့အငြင်းသာဆုံးဖြေရှင်းနေတယ်ဆိုရင်သူလုံနိုင်တယ်ဆိုတာလုံးဝတန်မြတ်မရှိပါဘူးလို့လည်းဆိုပါတယ်။ဘူဒူနီကထွက်တာမှအဲ့လိုမျိုးကြီးကြီးကတော့ဟောင်ကောင်ဆန္ဒပြပွဲနဲ့ပတ်သက်လို့သမရထမ်ကဘာမှမပြောဘဲရှောင်နေခဲ့ပုံရပါတယ်။ဟောင်ကောင်ချင်းနေဟာတိတ်ကိုခက်ခဲတဲ့အခြေအနေတစ်ခုဖြစ်ပေမဲ့ဖြေရှင်းနိုင်မယ်ဆိုတာကတော့တည်ကြပါတယ်လို့ဒီသတင်းပတ်အစောပိုင်းကပြောခဲ့ပါတယ်။တရုတ်လက်အောက်မှာဇွလမှုနဲ့ကိုပိုင်ဥထုမှုအခွင့်အရေးတွေလျော့ပါလာနေတယ်လို့ဟောင်ကောင်ဒေသခံတွေကမြင်ပြီးကောက်ွက်ဆန္ဒပြနေကြတာဖြစ်ပါတယ်။